ဒုတိယအကြိမ်အမေရိကန်နဲ့အာဆီယံနိုင်ငံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံကိစ္စဘာတွေဆွေးနွေးနိုင်တယ်လဲဆိုတာကိုအရင်ဆုံးပြောပြချင်ပါတယ်။နှစ်စဉ်ကျင်းပနေကြကုလသမဂ္ဂထွေထွေညီလာခံကိုအခုသတင်းပတ်အတွင်းနယူးယောက်မြို့မှာကျင်းပကြမယ်ပြင်ပမှာအမေရိကန်သမ္မတဘရက်အိုဘားမားဟာရှေ့တောင်အာရှနိုင်ငံတွေကခေါင်းဆောင်တွေကိုလာမယ့်တောက်ကြနေမှာဒုတိယအကြိမ်ဖြစ်တဲ့တည်တံ့တွေ့ဆုံဖို့ရှိပါတယ်။ပရမဆုံးတစ်ချိန်ကိုအရင်နှစ်နိုဝင်ဘာလအတွင်းစင်ကာပူမှာကျင်းပခဲ့တဲ့နေရာမှာတော့ဒီသမ္မတအိုဘားမားနဲ့မြန်မာဆစ်ဆိုရဝန်ကြီးချုပ်တို့ပရမဆုံးအချိန်အစည်းအဝေးခမ်းမတစ်ခုထဲမှာတစ်ချိန်တည်းရှိနေခဲ့တာဖြစ်ပါတယ်။အခုဒီနှစ်မှာလည်းဒုတိယအချိန်မြောက်တွေ့ဆုံတဲ့အခါမှာမြန်မာဆစ်ဆိုရနိုင်ငံသားရေးဝန်ကြီးဦးညံဝင်းတက်ရောက်လိမ့်မယ်လို့ခန့်မှန်းရပါတယ်။ဒီအစည်းအဝေးဟာအမေရိကန်နဲ့အာဆီယံနိုင်ငံတွေအတွက်ဘလောက်များအရေးပါပါသလဲ။နောက်မြန်မာရေးအတွက်ရောဘာများထူးခြားမှုတွေရှိနိုင်ပါသလဲ။ဒီကြောင့်နဲ့ပတ်သက်ပြီးတော့ဝါရှင်တန်ကအရှိအရှာအရေးကျွမ်းကျင်သူတဦးရဲ့တုံးသက်ချက်ကိုဆက်သွယ်မေးမြန်းထားတဲ့မနော်ရှိုးကပြောပြပေးပါမယ်ရှင်
။အရင်သမ္မတဟောင်းဘွတ်လက်ထက်ကအရှိတောင်အာရှဒေသကိုလစ်လျူရှုခဲ့တယ်ဆိုပြီးဝေဖန်ခံခဲ့ရကသမ္မတဘရက်အိုဘားမားလက်ထက်ရောက်တဲ့အခါမှာဒီဒေသကိုတိတိတသာအာရုံစိုက်လာတာကိုတွေ့ရပါတယ်။သမ္မတဖြစ်လာပြီး6လကျော်ကျော်အရင်နှစ်နိုဝင်ဘာလတွင်မှပဲသမ္မတအိုဘားမားဟာအရင်ကတခါမှမလုပ်ခဲ့ဘူးတဲ့ဒီ US ASEAN Summit ခေါ် American နဲ့ ASEAN ခေါင်းဆောင်တွေတီးတန့်တွေ့ဆုံတဲ့ထိပ်သီးအစည်းအဝေးပွဲကိုစင်ကာပူမှာကျင်းပခဲ့တာကိုတက်ရောက်ခဲ့ပါတယ်။အခုဒီနှစ်မှာလည်းဒုတိယအကြိမ် American ASEAN ထိပ်သီးအစည်းအဝေးကိုသမ္မတအိုဘားမားကလာမယ့်တောက်ကြနေ့နယူးယောက်မြို့မှာ2 နာရီကြာလက်ခံတွေ့ဆုံမှာဖြစ်ပါတယ်။အပြန်အလှန်စီးပွားရေးလုံခြုံရေးတန်တမာရေးတိုးမြင့်ဖို့နဲ့အတူကုန်သွယ်ရေးယင်းနှိမ့်မြုံနယ်ရေးရာသီဥတုပြောင်းလဲမှုကိစ္စတွေကိုဆွေးနွေးကြမယ်လို့သမ္မတအင်ဖြူရောကဆိုပါတယ်။အမေရိကန်ကအခုမှရှေ့တောင်အာရှကိုတလဲပြန်အာရုံစိုက်လာပေမဲ့တရုတ်ကတော့ဒီဒေသရဲ့ကဏ္ဍတော်တော်များများမှာလက်ဦးမှုရထားပြီးဖြစ်ပါတယ်။ဒီတော့အမေရိကန်အနေနဲ့အာဆီယံခေါင်းဆောင်တွေအတွက်တရုတ်နဲ့မတူတဲ့ဘလို့ကမ်းလှမ်းမှုမျိုးကိုပေးနိုင်မှာပါလေ။ဒီကြောင့်နဲ့ပတ်သက်ပြီးဝါရှင်တန် DC မြို့ကအဓိကမူဝါဒရေးရာသုတေသနအဖွဲ့အစည်း Think Tank တွေထဲကတစ်ခုဖြစ်တဲ့ Center for Strategic and International Studies CSIS မှာအရှိတောင်အာရှရေးရာကိစ္စတွေကိုဦးဆောင်နေတဲ့ Mr. Ernest Bauer ရဲ့သဘောထားကိုကျွန်မဆက်သွယ်မေးမြန်းကြည့်ပါရစေ
။ What the US can offer ASEAN economically is continued market. It's a very big market, obviously. And the type of investment that Americans do in Southeast Asia has sort of...
ဒီဘဝရကြည့်ရင်အမေရိကန်ဟာအာဆီယံအတွက်အင်မတန်ကြီးတဲ့ဈေးကွက်တစ်ခုဖြစ်ပါတယ်။အမေရိကန်ရဲ့ယင်းနှိမ့်မြုံနယ်မှုတွေဟာတခြားနိုင်ငံတွေနဲ့အရေးအတွက်ရောရည်သွေးပါမတူပါဘူး။ဆိုလိုတာကအမေရိကန်ကုမ္ပဏီတွေဟာဒေသခံလူမှုအဖွဲ့အစည်းအတွက်ပညာရေးနဲ့သင်တန်းတွေအတွက်ပါပူရဲပြီးတော့ယင်းနှိမ့်မြုံနယ်လေးရှိပါတယ်။တခြားတိုင်းပြည်တွေကဒီလိုသိမ့်မလုပ်ပါဘူး။ဥပမာတရုတ်ရဲ့ရှေ့တောင်အာရှကယင်းနှိမ့်မြုံနယ်မှုတွေဟာအခြေခံအဆောက်အုံတွေမှာပဲများပါတယ်အတူနေနေနဲ့ငွေချေးတဲ့သူတို့အလုပ်သမားတွေကိုခေါ်လာတယ်ဒါမျိုးမြန်မာပြည်မှာလည်းတွေ့နိုင်ပါတယ
်ဒီလိုစီးပွားရေးကိစ္စတွေအပြင်နေနမိတ်အငင်းပွားစရာဖြစ်နေတဲ့တောင်တရုတ်ပင်လယ်ကိစ္စကိုဆွေးနွေးကြမှာဖြစ်တဲ့အပြင်သမ္မတအိုဘားမားအနေနဲ့မြန်မာအရေးနဲ့ပတ်သက်ပြီးတော့တင်ပြဆွေးနွေးသွားမှာသိချတယ်လို့မစ္စတာဘာဝါကပြောပါတယ
် On the political side I think you know the Americans are trying to send a very strong political message to Southeast Asia that you Southeast Asia are important to the United States economically strategically
နိုင်ငံရေးအရဆိုရင်လည်းအမေရိကန်ဆိုရအနေနဲ့သူတို့ရဲ့ပြသတဲ့သဘောထားတွေကိုလည်းအသိပေးပါလိမ့်မယ်အရှိတောင်အာရှဟာအမေရိကန်အတွက်စီးပွားရေးမဟာဗျူဟာအရရောပြည်သူချင်းဆက်ဆံရေးစတာတွေမှာဘလောက်ရေးကြီးတဲ့အကြောင်းနဲ့လူခွင့်ရေးဟာအမေရိကန်နိုင်ငံသားရေးမူရဲ့မန္တန်ကြီးတစ်ခုဖြစ်တဲ့အကြောင်းအသိပေးရမှာပါအဲ့ဒီမှာသမ္မတဥပမအနေနဲ့မြန်မာရေးကိုတင်ပြဆွေးနွေးမယ်လို့ကျွန်တော်ထင်ပါတယ
်။အရင်သမ္မတဟောင်းဘွတ်လက်ထက်ကလေးကမြန်မာစစ်အစိုးရကိုစီးပွားရေးအရာပိတ်ဆို့တန်ခတ်ထားတဲ့မူကိုပဲကျင့်သုံးထားရကသမ္မတဥပမလက်ထက်ကနေစပြီးတော့ထိတွေ့ဆက်ဆံလာတာဖြစ်ပါတယ်။ဒါပေမဲ့လည်းအခုချိန်ထိဘာအကျိုးရလမ်းမှမတွေ့ရသေးပါဘူး။ဒီကြားထဲမကြခင်ကျင်းပတော့မယ့်ရွေးကောက်ပွဲဟာလည်းလွတ်လပ်ပြီးတရားမျှတမယ်ဆိုတဲ့အရေးအယံတွေမတွေ့ရတာနဲ့ပတ်သက်ပြီးအမေရိကန်အစိုးရကဘာရီများဆက်လုပ်လာနိုင်မလဲဆိုတဲ့မေးခွန်းကိုတော့မစ္စတာဘာဝါကအခုလိုသုံးသပ်ပါတယ
် The United States does have other tools in its cabinet to tighten the sanctions against particularly against individual leaders their families companies they're associated with that's going to take a lot of cooperation
ကျွန်တော်တင်တယ်လက်ရှိအမေရိကန်ဆိုရအနေနဲ့မြန်မာစစ်ကောင်းဆောင်တူဦးချင်းနဲ့မိသားစုဝင်တွေသူတို့နဲ့နီးကပ်တဲ့စီးပွားရေးလုပ်ငန်းတွေကိုပြစ်မှတ်ထားတဲ့ပုံမတင်းကြတဲ့ပိတ်ဆို့တန်ခတ်မှုတွေလုပ်ဖို့အသင့်ပါပဲဒါကိုလုံနိုင်မှုတခြားနိုင်ငံတွေနဲ့အထူးသဖြင့်စင်ကာပူနဲ့ညီနိုင်မှုတွေအများကြီးလုပ်ဖို့လိုပါလိမ့်မယ်ဒီအတွက်လည်းဆွေးနွေးနေကြပြီလို့ထင်ပါတယ်စစ်အစိုးရဘက်ကလည်းရွေးကောက်ပွဲအတွက်နိုင်ငံရေးလှုပ်ရှားခွင့်တွေဘာမှဖွင့်မပေးဘူးဆိုတော့ အမေရိကန်ကထပ်မံပိတ်ဆို့မှုတွေလှုပ်လာနိုင်ပါတယ်။ဒါပေမဲ့ထိတွေ့ဆက်ဆံရေးမူကိုတော့ဆက်ပြီးတော့တကားဖွင့်ထားမှာပါ။
လာမယ့်တောက်ကြနေအမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာအင်ဒိုနီးရှားသမ္မတကလွှဲရင်တခြားအာဆီယံခေါင်းဆောင်တွေအားလုံးမြန်မာစစ်ဆိုရနိုင်ငံသားရေးဝင်ကြီးဦးညံ့ဝင်းမှာတက်ရောက်လိမ့်မယ်လို့ခန့်မှန်းနေကြပါတယ်။ဒီထိပ်သီးအစည်းအဝေးပွဲဟာအမေရိကန်နဲ့အာဆီယံဘက်ပေါင်းစုံဆက်ဆံရေးအတွက်ဟန်ပြအသက်သက်မဟုတ်ဘဲနဲ့ရှေ့ဆက်အရေးကြီးတဲ့လုပ်ငန်းစဉ်တွေအတွက်စနစ်တကျအုံမြင့်ချလှုပ်ဆောင်တဲ့ပထမခြေလှမ်းအဖြစ်အင်မတန်အရေးကြီးတယ်လို့ CSIS အဖွဲ့ကအရှေ့တောင်အာရှရေးရာကျွမ်းကျင်သူ Mr. Ernest Power ကပြောသွားခဲ့ပါတယ်ရှင်။